အသစ်ပြထမ်းဖို့ရှိနေတဲ့မီဒီယာဥပဒေချမ်းမှာသတင်းသမားတွေရဲ့လုံခြုံရေးသတင်းလွတ်လပ်ခွင့်ကိုအဓိကထားထည့်သွင်းဖို့လိုတယ်ဆိုပြီးတော့ဥပဒေပြုလွတ်တော်အမတ်တွေနဲ့သတင်းစာဆရာတွေကပြောဆိုကြပါတယ်။သတင်းလွတ်လပ်ခွင့်နိုင်ကြတဲ့နိုင်ငံအဖြစ်သတ်မှတ်ခံထားပြီးသတင်းရယူတဲ့အတွက်ကြောင့်သတင်းတောက်တွေထောင်ချခံထားနေရတဲ့မြန်မာနိုင်ငံမှာဒီမီဒီယာဥပဒေကသတင်းတောက်တွေကိုတကယ်ပဲအကာအကွယ်ပေးနိုင်မလား။ဒါမှမဟုတ်အရင်ကတည်းပိုပြီးများတင်းကျပ်လာလိမ့်မလားဆိုတဲ့မိကွန်းတွေလည်းစားပိနေပေအတိုင်းဝန်းမှာထွက်ပေါ်နေပါတယ်။ဒါကြတော့မမင်ရင်ကဆက်ပြီးတော့ပြောပြမှာပါရှင
်။ဟုတ်ပါတယ်ရှင်။ဆယ်စုနှစ်တွေနဲ့ချီပြီးတရင်လွတ်လပ်ခွင့်ပိတ်ပင်ကန့်တတ်ခံနေရတဲ့မြန်မာနိုင်ငံမှာမီဒီယာဥပဒေပြဋ္ဌာန်းဖို့ပြည်ကြားရေးဝန်ကြီးဌာနကလွှတ်တော်မှာတင်ပြဖို့ပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲလွှတ်တော်အမတ်တွေကလည်းဥပဒေချမ်းမှာဘာတွေပါရှိတဲ့နဲ့ဆိုတာကိုတရင်မီဒီယာအတိုင်းဝန်းကပုံကိုယ်တွေနဲ့ဆွေးနွေးနေကြပါပြီ။ဥပဒေရန်ကိုတည်ပြုပေးရမယ်လွတ်တော်အမတ်တချို့ကတော့မီဒီယာဥပဒေမပြတ်ထန်းခင်မှာအရင်ကရှိနေတဲ့1962ခုနှစ်ပုံနှိပ်ထုတ်ဝေသူများဥပဒေ electronic ဆက်သွယ်ရေးဥပဒေအသေးဖြတ်မှုဆိုင်ရာဥပဒေစတဲ့ဥပဒေပြတ်ထန်းချက်တွေကိုဖျက်သိမ်းဖို့လိုတယ်လို့ပြောဆိုနေကြတာလည်းရှိပါတယ်။မီဒီယာဥပဒေချမ်းဟာနိုင်ငံတကာလူ့အခွင့်အရေးကြီးညာစာတမ်းပါအချက်တွေနဲ့ညီညွတ်ဖို့လိုမယ်လို့သင်ကန်းညွတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ်။
လွတ်တော်မှာသတင်းမီဒီယာလွတ်လပ်ခွင့်ကိုအဆက်သင့်ရာစုနဲ့တိုက်ရအောင်ပြန်လည်ပြုပြင်ရေးဆွဲဖို့အထူးသဖြင့်လူ့ခွင့်ရေးကြီးညာဆန္ဒတွေမှာပါတဲ့အချက်တွေနဲ့ကြည်ပြန်လည်ဆွေးနွေးဖို့ကျွန်တော်လွတ်တော်မှာတင်ပြခဲ့တာရှိပါတယ်။အဲ့ဒီတည်းမှာကျွန်တော်အပိုင်းတစ်ပိုင်းခွဲကြည့်မီဒီယာလွတ်လပ်ခွင့်ကိုပေးတော့မယ်ဆိုရင်မီဒီယာတွေကိုဖိနှိပ်ထားတဲ့ဥပဒေတွေကိုအရင်ပယ်ဖျက်ပြင်ဆင်အတိရေဆွဲဖို့လို
ပါလားဖဆပါလာခေဆိုရှယ်လစ်ခေနဲ့တက်မတော်အစိုးရခေတွေကိုဖျက်တမ်းလာခဲ့တဲ့စာရေးဆရာကြီးမြောင်မြဘဆွေကတော့ဒီမိုကရေစီအစိုးရတရားအုပ်ချုပ်တဲ့နိုင်ငံတနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ရှိဖို့ကအရေးပါတဲ့နည်းတူသတင်းသမားတွေဘက်ကလည်းတာဝန်ယူမှုတာဝန်ခံမှုတွေရှိဖို့အရေးကြီးတယ်လို့သူကရှုမြင်ပါတယ
်ဒီမိုကရေစီအစိုးရလက်ထက်ဖြစ်ကြလို့ရှင်လည်းပဲစရုလမန်နိုင်ငံတို့ကဥစားပေးရမှာပေါ့ဒါစီးတော့ဆောင်းတော့ဆန္ဒစင်ရလဲစီးဆောင်ဒီမိုစီကိုအလွယ်ဆုံးအလွယ်သမားလုပ်ပြီးတော့ခင်ရဆိုင်ရေးမယ်ဆိုတော့ပြဿနာတွေအများကြီးပေါ်တယ
်ထွက်ပေါ်လာမဲ့မီဒီယာဥပဒေဟာမီဒီယာလွတ်လပ်ခွင့်ကိုထိန်းချုပ်လိုက်မဲ့ဥပဒေမျိုးထပ်ပြီးမဖြစ်ဖို့လိုတယ်လို့သုံးသပ်သူတွေလည်းရှိပါတယ်အစိုးရသည်ပြောင်းလာတဲ့အချိန်မှာပဲသတင်းမီဒီယာနဲ့ပတ်သက်ပြီးအရင်ကရှိနေတဲ့စာပေစစ်ဆေးရေးဘက်ကဖြေလျှော့မှုတချို့ရှိခဲ့ပါတယ်ဂျာနယ်တွေထုတ်ပြီးမှစာပေစစ်စစ်ရေးတင်ရတာမျိုးတွေလို့ဖြေလျှော့မှုတချို့ရှိလာပေမဲ့သတင်းအလုံးကိုတော့စာပေစစ်စစ်ရေးကတနည်းတစ်ပုံနဲ့စင်စာတိဖြတ်နေစေဖြစ်ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံဦးအောင်ချိုင်ကတော့လာမယ့်မီဒီယာဥပဒေချမ်းဟာသတင်းလွတ်လပ်ခွင့်ကိုအာမခံဖို့လိုမယ်လို့ပြောပါတယ
်။မီဒီယာလို့ဆိုတာသတင်းသာစာနယ်ဇင်းလုံမှန်းစာနယ်ဇင်းသမားတွေလွတ်လွတ်လပ်လပ်ပြည်သူပြည်သူလူထုရဲ့ဆန္ဒအတိုင်းတရင်မှန်နေမြန်မြန်ထန်စားနဲ့ပြည်သူလူထုစီပို့နိုင်ဖို့အလိုဖြစ်မယ်ဆိုရင်တော့အလွန်အကျိုးရှိမယ်လို့ကျွန်တော်တယောက်တည်းနဲ့ပြင်းတယ
်မီဒီယာဥပဒေမှာဘယ်အချက်လက်တွေပါဝင်သင့်တယ်ဆိုတာကိုတော့တရင်စာနယ်ဇင်းသမားတွေနဲ့ဥပဒေပြုလွှတ်တော်အမတ်တွေဆွေးနွေးခဲ့ကြပါတယ်သတင်းလွတ်လပ်ခွင့်အတွက်ဘာတွေထည့်သွင်းပြင်ဆင်သင့်တယ်ဆိုတာကိုလွှတ်တော်အမတ်ဦးသိန်းညွန့်ကအခုလိုပြောပါတယ်
။မီဒီယာဥပဒေဟာသရုတ်ရမနိုင်မီဒီယာဓမ္မအလီလှုပ်ရဲ၊ကန်ရဲ၊ရေးရဲ၊ဆိုရဲ၊ပြောရဲ၊သတင်းယူရဲအောင်တော့အကာအကွယ်ပေးဖို့လိုပါတယ
်။လက်တလုံးမှာတော့မြန်မာနိုင်ငံဟာသတင်းလွတ်လပ်ခွင့်မရှိတဲ့နိုင်ငံတစ်ခုအဖြစ်အသက်မှတ်ခံနေရဆဲဖြစ်ပါတယ်။သတင်းရယူတဲ့အတွက်သတင်းတောက်တွေထောင်ချခံနေရဆဲဖြစ်ပြီးသတင်းလွတ်လပ်ခွင့်ကိုကန့်တတ်ထားတဲ့ဥပဒေတွေလည်းရှိနေဆဲဖြစ်ပါတယ်။ပြည်တွင်းစာပေအမှုပညာထုတ်ဝေမှုမှန်သမျှကိုစာပေစစ်ဆေးရေးနဲ့မှတ်ပုံတင်ဌာနကစင်စာတိဖြတ်နေဆဲလည်းဖြစ်ပါတယ်။ဒါကြောင့်မလို့ပြည်တွင်းသတင်းသမားတွေကတော့အသစ်ပြတ်ထမ်းမဲ့ဥပဒေကသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုအာမခံချက်ရှိတဲ့ဥပဒေတရက်ပေါ်ပေါက်လာဖို့အရေးဆန္ဒရှိနေကြတာဖြစ်ပါတယ်ရှင်။